Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရရှင်။ကျွန်မခွန်ညိုကခုမနက်ခင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းတနင်္ဂနွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးမှာပါ။အမေရိကန်ထက်လွတ်တော်က Republican Party ကနေတင်သွင်းတဲ့အခွန်ဥပဒေကြမ်းကိုစနေနေ့မနေ့မှအတည်ပြုပေးလိုက်တာအတွက်သမ္မတ Trump ကခြေကျူးလိုက်ပါတယ်။ပိုဟမ်မင်းကြီး Francis ဟာ Bangladesh မှာခရီးယံဖုန်းတော်ကြီးနဲ့စီသားရှင်တွေကိုတွေ့ဆုံရမှာဗဇက်စီးမဆောင်ပဲပြောကြားခြင်းဟာဘာသာပေါင်းစုံကိုဘလို့ထိကြိုက်စေနိုင်လဲဆိုတာကိုမိန့်ကြားခဲ့တာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွှန်
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်တွင်းဒီမိုကရေစီနဲ့နိုင်ငံရေးအပြောင်းအလဲဖြစ်ထွန်းလာနေချိန်တိုင်းပြည်တွင်းကအိုးအိမ်ဆွန့်ခွာခဲ့ရသူတွေအိမ်နီးချင်းနိုင်ငံကဒုက္ခသည်စခန်းတွေမှာရင်ဆိုင်နေရတဲ့အကူအညီရောပါလာနေတဲ့အခြေအနေနဲ့အတူထိုင်းနယ်စပ်မြို့မှာမြန်မာနိုင်ငံသားပဇွန်ရောင်းသူတွေကိုဝင်ရောက်စစ်ဆေးခံခဲ့ရတဲ့အကြောင်းကတော့
ထိုင်းတရင်းမှာထွက်သွားလာပါဆိုအဲပဇွန်ဝင်သွားတာပလိတ်ဝင်သွားတယ်လေပဇွန်အကောင့်20ကျော်လောက်မှာပါသွားတယ်ဆိုခဲလေးပါတယ်
ထိုင်းနယ်စပ်ဒေသမှာနေထိုင်သူတို့ရဲ့ပြောပြချက်နဲ့တူနာရှင်နိုင်ပါတယ်။အရင်ကဥအောင်ခရမြန်မာရေးတုံးတက်ချက်ဒေါ်လာလတန်းရဲ့အင်္ဂလိပ်သင်ခန်းစာနဲ့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းထုတ်လွှင့်ချက်တွေနာဆင်ကြရမှာပါ။အခုရင်းဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်။ American ထက်လွတ်တော်ကစနေနေ့မနက်ပိုင်းမှာ Republican Party ကနေတင်သွင်းတဲ့အခွန်ဥပဒေကြမ်းကိုအတည်ပြုပေးလိုက်တဲ့အတွက်သမ္မတ Donald Trump ကခြေကျူးဂုဏ်ပြုလိုက်ပြီးဒါဟာ American သမိုင်းမှာအကြီးမားဆုံးအခွန်လျှော့ကြဖြတ်တောက်မှုတစ်ခုဖြစ်ကြောင်းသမရအင်ပြုအပြင်းမဲ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ American Dollar 1.5 Trillion တန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံတဲ့50တမဲကန့်ကွက်မဲ49မဲနဲ့စနေနေ့အစောပိုင်းကအထက်လွှတ်တော်ကအတည်ပြုပေးခဲ့တာပါ။ဒီဥပဒေကြမ်းကို Democratic Party ဝင်တွေကမထောက်ခံကြပါဘူး။အထက်လွှတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုခါဆက်ဆက်ညှိနှိုင်းမှုတွေလုပ်ရမှာဖြစ်ပါတယ်။အရင်ကလွှတ်တော်နှစ်ကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွှတ်တော်နှစ်စလုံးအနေနဲ့အတည်ပြုပေးရမှာဖြစ်ပြီးဒီနောက်မှာသမ္မတကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။အခုအစောပြုထားတဲ့အခွန်ဥပဒေကြမ်းကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုကောက်ခံတဲ့အခွန်တွေကိုအများအားလျှော့ချပြစ်မှာဖြစ်တယ်လို့ဝင်ငွေလစာရီပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီလျှော့ချသွားမှာဖြစ်ပါတယ်။ဒီလိုလှုပ်ခြင်းအပြင် American ပြည်ထောင်စုမှာလက်ရှိရှိနေတဲ့ American Dollar 20 Trillion အကျွေးမီတွေလည်းထပ်ပြီးတိုးလာမှာဖြစ်ပါတယ်။ Republican တွေကတော့ဘဏ္ဍာရေးအခြေအနေကောင်းမွန်ဖို့စီးပွားရေးအားကောင်းဖို့လိုတဲ့အတွက်ကြောင့်အခုလိုအခွန်တွေလျှော့ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေတယ်လို့ပြောပါတယ်
။ Donald Trump အစိုးရဖွဲ့ဖို့အတွင်ကူးကြောင်းတဲ့ကာလအတွင်း Trump ရဲ့အမျိုးသားလူညုံရေးအကြံပေးအရာရှိလုပ်ခဲ့တဲ့ Michael Flynn ရဲ့လုပ်ရက်တွေဟာတရားဥပဒေပေါင်းတွေကလုပ်ခဲ့တာဖြစ်တယ်လို့ Donald Trump ကစနေနေ့မှာပြောကြားလိုက်ပါတယ်။ပူဇော်ကြီးဟောင်း Flynn ကိုသူအလုပ်ထုတ်ခဲ့တာဟာဒုသမရနဲ့ပြည်ထောင်စုစုစမ်းစစ်ဆေးရေးဘျူရို FBI တို့ကိုလိမ်လည်ပြောဆိုခဲ့တာကြောင့်ဖြစ်ကြောင်းအဲ့လိုလိမ်ညာခဲ့တာအတွက်သူဝန်ခံလိုက်ပြီဖြစ်ကြောင်းအစိုးရအကူအပြောင်းကာလအတွင်းဥပဒေနဲ့အညီသူလုဆောင်ခဲ့တာကြောင့်ဝန်내ရကြောင်းသမရ Trump ကနယူးယောက်မြို့ Republican Party ရန်ပုံငွေရှာပွဲကနေ Twitter ကတဆင့်ပြောကြားလိုက်ပါတယ်ဒီကနေ့နှစ်ဒီဇင်ဘာလမှာအမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးနဲ့နှစ်ဦးချင်းတွေ့ဆုံဆွေးနွေးမှုလုပ်ခဲ့တာနဲ့ပတ်သက်ပြီး FBI ကိုလိန်ညာထွက်ဆိုခဲ့တယ်လို့အငြင်းသားဗိုလ်ချုပ်ကြီး Flynn ကဝါရှင်တန် DC တရားရုံးမှာတောက်ကြနေကဝန်ခံသွားပါတယ်။2016ခုနှစ်တည်းကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအဲ့ဒီတုန်းကသမ္မတလောင်းဒိုနယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတို့ကြားပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်စုံစမ်းစစ်ဆေးနေတာပါ။အခုပြစ်မှုအရထောင်ဒဏ်အများဆုံး5နှစ်အထိကြာခံနိုင်ရပေမဲ့အမေရိကန်ရဲ့အပြစ်ဒဏ်ပေးစီမင်းအရထောင်ဒဏ်လုံးဝကြာခံစရာမလိုရာကနေထောင်ဒဏ်6လအထိအပြစ်ဒဏ်ခံနိုင်ရပွဲရှိပါတယ်။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ရင်ပြစ်ဒဏ်ကိုလျှော့ပုံမယ်လို့အစိုးရအရာရှိတွေကပြောပါတယ်။
ဝက်စ်အာဖရိကမှာတနင်္လာနေ့ချင်းပါမယ်အစွမ်းအောင်တက်ဖြည်ညီလာခံမတိုင်ခင်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဂျန်မက်တစ်ဆာကိုင်ရိုမြို့မှာအီဂျစ်သမ္မတအဘူဖာတာအယ်စီစီနဲ့ ကျွတ်ဆောင်ခဲ့ပါတယ်ကျွတ်ဆောင်ပွဲအတွင်းမှာကြာသေးခင်ကအီဂျစ်နိုင်ငံကဘလီဝကျောင်းတစ်ခုကိုအကြမ်းဖက်သမားတွေတိုက်ခိုက်မှုခံခဲ့ရတာနဲ့ပတ်သက်ပြီးဝမ်းနဲ့ခြေခွဲကြောင့်ပြောကြားခဲ့ပြီးအီဂျစ်နိုင်ငံကိုအမေရိကန်ပြည်တော်စုတွေကာကွယ်ဆိုင်ရာမဟာဗျူဟာမိတ်ဖက်ဖြစ်သတ်မှတ်ကြောင်းပြောပါတယ်ဝန်ကြီးမှတ်တစ်စာအရှိလေပိုင်းဒေသတည်ငြိမ်မှအီဂျစ်ရဲ့ မှာအမေရိကန်နဲ့အီဂျစ်တို့ကြားအကြမ်းဖက်မှုတိုက်ဖြတ်ဆန်ပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတယ်လို့ဆိုပါတယ်။ဒီနေ့အစောပိုင်းကအီဂျစ်ကိုစီးဆန်အကူအညီတွေပေးဖို့အတွက်ရန်ဆိုင်မှုတချို့ရှိပေမဲ့အမေရိကန်နဲ့ကအီဂျစ်နဲ့ဆက်ဆံရေးခိုင်ခိုင်မာမာဆက်ရှိနေမှာဖြစ်ကြောင်းပြောပါတယ်။
ဆော်ဒီဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့နဲ့စကားပြောဖို့အစဉ်သင်းရှိတယ်လို့တဘုံရဲ့ခေါင်းဆောင်ယမန်သမရဟောင်းအလီအဗ်ဒူလာဆလာကပြောဆိုလိုက်ပါတယ်သူ့ကိုထောက်ခံနေတဲ့တဘုံတပ်ဖွဲ့တွေကတော့ယမန်မျိုးတော်စာအနာမှာညွန်မောင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဆက်ဖြစ်နေတယ်လို့မစ္စတာဆလာကပြောပါတယ်တိုင်းပြည်တွင်းဆော်ဒီကပိတ်ဆို့ထားတာတွေကိုပြန်လည်ယူသိမ်းပေးမယ်ဆိုရင်သူ့အနေနဲ့စကားပြောဖို့အသင့်ပါပဲလို့သူကရုပ်မြင့်တန်ကြာကတစဉ်ပြောတာပါဒီရောတွင်တိုက်ပွဲတွေဆက်ဖြစ်နေပြီးတည်ကြည်ဒဏ်ရာသူအရေးအတွက်မသိရသေးပါဘူး။ယမန်နိုင်ငံဟာကမ္ဘာပေါ်မှာအဆိုးဆုံးကာလကိုရောက်နေပြီးကလေးငယ်တွေနေထိုင်ဖို့မသင့်တဲ့နေရာတစ်ခုဖြစ်လာနေပြီလို့ပြီးခဲ့တဲ့သတင်းပတ်တဲ့ UNICEF ကပြောပါတယ်။လူသားချင်းစာနာတဲ့အထောက်အကူတွေပေးနိုင်ခွင့်ကိုခွင့်ပြုဖို့အတွက်တိုက်ပွဲတွေဖန်တီးနေတဲ့အဖွဲ့တွေအားလုံးကို UNICEF ကတောင်းဆိုထားပါတယ်။
ဒီကနေ့တရက်မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပိုယန်ဟမန်ကြီး Francis ဟာသူ့ရဲ့မြန်မာနဲ့ Bangladesh နှစ်နိုင်ငံခီးစဉ်ဆုံးသက်ပြီး Vatican ကိုမပြောင်းခင်စနေနေ့မှာ Bangladesh ကခရစ်ယာန်ဖုံးတော်ကြီးတွေမေတီလာရှင်နဲ့တွေ့ဆုံရမှာ Terrorism of Gossip လို့ခေါ်တဲ့ဗဇက်စီးမဆောင်မဲ့ပြောကြားခြင်းဟာဘာသာပေါင်းစုံကိုဘလို့ထိခိုက်စေနိုင်လဲဆိုတာကိုမိန့်ကြားခဲ့ပါတယ်။ပိုယန်ဟမန်ကြီးဟာဒက်ကန်မြူရာက Holy Rosary ဖျားကြောင့်မှာဆူဝေးလာသူကိုလှိုက်လိုက်တယ်လို့ပြောကြားခဲ့တာပါ။မူလကပြောဖို့ပြင်ဆင်ထားတဲ့မင်းကုန်းကိုမချွေတော့ဘဲဘာသာရေးနယ်ပယ်မှာလှုပ်ရှားနေသူတွေကဘဝအတက်အကျနဲ့ပတ်သက်ပြီး15မိနစ်တန်တောက်လျှောက်ပြောကြားသွားတာပါ။ရေရွှဲမှုအပြင်နဲ့ပြောတဲ့မင်းကုန်းထဲမှာဖျားသားတော်သမီးတော်တွေဟာသာသနာရေးလှုပ်ဆောင်မှုတွေမှာကျင်နာမှုရှိဖို့နဲ့ဗဇက်စီးမဆောင်မဲ့ပြောကြားမှုတွေမလုပ်ဖို့တတိပေးခဲ့တာဖြစ်ပါတယ်။သူကိုယ်တိုင်ကြုံတွေ့ဖြတ်သန်းလာတဲ့အတွေ့အကြုံကနေပြောတဲ့ပိုယန်ဟမင်းကြီးရဲ့ပြောကြားချက်တွေထဲမှာဖျားသားတော်သမီးတော်တွေဟာစကားတစ်ခေါက်မပြောခင်မှာကိုပြောမယ့်စကားဘယ်တိရောက်နိုင်လဲဆိုတာစဉ်းစားပြီးထိန်းသိမ်းသိမ်းသိမ်းပြောကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ရညာမွတ်စလင်ဒုက္ခသည်တွေကိုသူတို့ခံစားနေရမှုအားလုံးအတွက်ခွင့်လွှတ်ပေးကြဖို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ပိုယန်ဟမင်းကြီးကပန်ကြားလိုက်တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်းပြည်နယ်မှာမကြာသေးမီကတာလီဘန်တွေကိုရှင်းလင်းတဲ့စစ်စင်ရေးတစ်ခုအတွင်းတာလီဘန်တွေအ धिक ဝင်ငွေရရှိတဲ့ငွေစည်းဝါးတွေကိုတိုက်ဖြတ်နိုင်ခဲ့ပြီးအမေရိကန်ဒေါ်လာတန်း90ကိုတန်ဖိုးရှိမယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထစ်တန်းဗိုလ်ချုပ်ကြီးတူကစနေနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာထွက်နေတဲ့ဘေးမြူတွေရဲ့85ရာခိုင်နှုန်းဟာအာဖဂန်နစ္စတန်နိုင်ငံကထုတ်လွှတ်တာဖြစ်ပါတယ်။တာလီဘန်တွေရဲ့ဝင်ငွေ60ရာခိုင်နှုန်းဟာအဲ့ဒီဘိမ်းမြူထုတ်လုပ်မှုကနေရနေတယ်လို့အမေရိကန်စစ်တပ်ကခန့်မှန်းထားပါတယ်။ဟန်မန်းပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်တဲ့ဒေါ်လာတန်90တန်ဖိုးရှိတဲ့မူရစ်စည်းဝါးတွေကိုဖျက်ဆီးခဲ့တာကြောင့်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စည်းဝါးရေးသမားတွေသတိထားမိလာမှာဖြစ်ကြောင်းရှေ့ဆက်ပြီးလည်းဖျက်ဆီးသွားမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးဂျွန်နီလ်ကိုဆမ်ကပြောပါတယ်။မူရစ်စည်းဝါးတိုက်ဖျက်ရေးလေကြောင်းတပ်နဲ့မြေပြင်ပူးပေါင်းရေးတပ်တွေဟာနိုဝင်ဘာလ19ရက်ကစပြီးဘိန်းချက်စက်ရုံတချို့နဲ့တပ်ခွဲကမ်းတွေကိုဖျက်ဆီးခဲ့ပါတယ်။ပါကစ္စတန်နေဇာနာမှာရှိတဲ့ဟန်မန်းပြည်နယ်ဟာအာဖဂန်ရဲ့အကြီးဆုံးပြည်နယ်ဖြစ်ပြီးဘိန်းဆိုင်ခင်အများစုရှိတဲ့ဒေသဖြစ်ပါတယ
်။စီးရဲတိုက်ပွဲပြီးကြတဲ့ကမကြားရတော့တဲ့ကျိုးတင်တိပေးတဲ့ချက်ပြေဩဝါဒံတွေကိုပရမအောင်ချင်းဖြစ်နေဟဝိုင်မှာကြားလာရပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားကနျူကလ িয়ার တိုက်ခတ်မှုတွေလုပ်နိုင်ခြေရှိတဲ့အတွက်ဒေသခံတွေကျိုးတင်ပြင်ဆင်နိုင်အောင်တတိပေးဖို့ဟဝိုင်ပြည်နယ်အာဏာပိုင်တွေကဒီဇင်ဘာ10ရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူ့ရဲ့ဒုံးကျည်တွေဟာဟဝိုင်ခွန်အမ်းနဲ့အမေရိကန်ပြည်တော်စုတရှိရာအမေရိကန်တိုင်မြောက်ပိုင်းထိရောက်နိုင်ပြီလို့ကြေညာခဲ့တဲ့နောက်ပိုင်းမှာအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ Hawaii data gani chani ja tsunami yelai dari peche pongman tholun ne san san tat se pe tan pe nuclear dari peche tamnita uwa tan thola ra ba tabawa bian ni atwet dari peche ha atan tin ni le phit pe me nuclear atwet dari peche ka ro atan ato shin ne hlwin pe la phit par de data gani atwet dari pe de nilan tong lu de ya di uwa tan ne takhu ba pe yauk tan tholun hmu le radio tholun hmu le ko khatta yat sain mi tholun pe ma phit chan hawaii pe ne se bojouk ji Joe Logan Piobare, Yakuriaga, Hosan 15 or Drocore, Gabata Girigo, Chopet, Pican, and Nuclear Tong Petting, and Tongi Santa Pilocate, the name Patemabe, Akulo, Chepe, or Watango, Santa Kerapipare.
Gaba Gizo, Lithium Battery Yiguha, Down Australia, Pine, Dwell, Yasida, Sardin, Champuni, Pipare, Disamangi, Ha, Pine, Soya, Delsa, American Comunine, Neano. And B, Pente Comodido, Puvon B, Luson, Simangin and Chipare. Yes, it are Miazon Luani, Chimadi, Simangin Yau, Aliamiane, Zenon Tazazo, Chambu, Pain and Marchet, the Art at Downhugo, Cargwen and Melu, Suyaga Piovari.
December 3rd ya tin ning ni ni mne thait tan yak ni de myama ne naingan daka tadin rwe ko dokhin myo tan ne ko nyaw wa yang do chin nya pi ka ja da ba shin aku zat tai na sin ja ya me season rwe ma lo a yin so thai myama ne zat di da ga tai yin da dukha de rwe yin sai ni ya de aku nyi yo ba la ni de a chin ni ko na sin ya ma ba myama naingan ma a pyang le rwe ne phit thon twet la ni chain ma be sae su nit twe ne chi thai myama ne zat di da ma ni thai ni ja de myama dukha de rwe ga lo naingan daka a lu shin rwe ye aku nyi rwe phyat taw khan ni ya da ne a tu a khet khe rwe ne yin sai ni ja ya ba de ne zat ga dukha de sakhan rwe ma set le yat di bo khet khe la ni de lo dukha de a phit nit paw mya soa ni khet ja ya de tu rwe a twet le ni ya yin pyan le a che cha ni thai bo a khet khe rwe le joun ni ja ya da ba thai myama ne zat di da ga dukha de rwe ye a chin ni ne pat de lo bio yi tin taw steve sanfo ye
စံပါကိုကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်ပြင်တိုင်းသားအများစုပါဝင်တဲ့ဒုက္ခသည်တွေတော်တော်ထားမြင်မှာနေဇက်ကမဲလာဒုက္ခသည်စခန်းဟာစာရေးတောက်ရေးပညာရေးတွေအားထားစရာနေရာတစ်ခုပါဒါပေမဲ့ဒုက္ခသည်နှစ်ပေါင်း30လောက်ခုလုံးနေထိုင်ခဲ့ကြတဲ့စခန်းတွေကိုအခုကြီးပြင်းနေတဲ့နိုင်ငံတကာအလူရှင်တွေပြည်တွင်းကိုတဲထောက်ပံ့လာနေကြပြီးနေဇက်စခန်းတွေမှာထောက်ပံ့နေဖြစ်တော်လာရာကစားနပ်ရိ ပါတယ်ဟဲ့အာရသိတ်ဖာတခြားဒုက္ခသည်စကန်တွေကចောင်းသားတွေမဲ့လားစကန်မှာចောင်းမှာလာပြီးအစင်းပြင်ပညာသင်ကြပါတယ်အထောက်ပံ့တွေဖြတ်တောက်လိုက်တဲ့အတွက်ကျွန်တော်တို့ចောင်းကိုလည်းထိခဲ့ပါတယ်ဆန်နဲ့ចောင်းသုံးပစ္စည်းတွေလည်းအရေးတကြီးလုံနေပါတယ်ဆရာတွေနဲ့ចောင်းသားတွေပေါင်းပြီးဖြေရှာနိုင်မှုစူးစမ်းနေရပါတယ်
ဒီမနက်ကမှစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ခဲ့တဲ့2011ခုနှစ်ရွေးကောက်ပွဲကျင်းပခဲ့ရင်အားဆက်လို့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်ကိုးစားလောင်းအတွက်ဈေးကထောက်ပံ့နေလဲပြောနေလာခဲ့တာပါ။နေရရင်ပြန်တဲ့အခါမှာလည်းအလုတ်ကိုင်းတဲ့နေရေးထိုင်ရေးအာမခံချက်ရှိပါမလားဆိုတော့ဒုက္ခသည်စခန်းမှာဆင်းနေလောင်နေထိုင်နေတဲ့နော်ပလေးစီတို့လိုဒုက္ခသည်တွေကစိုးရိမ်နေပါတယ်။ဟုတ်ပါ
ပြောပါတယ်။နေရာချင်းစီစဉ်နေကောင်းတဲ့ဖော်နေရတဲ့မြအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မှုကျိုးပန်းနေရတဲ့အကြောင်းဒုက္ခတွေကိုကူညီပေးနေတဲ့သဘောထားကွန်ဆော်တီယံဘက်ကတန်ခင်ဘက်ကအသာကပြောပါတယ်။
အမောင်ငွေတွေကိုဘယ်လိုသုံးမယ်ဆိုတာမျိုးဒုက္ခတွေပြန်နိုင်ဖို့နဲ့ပြိပခါတွေကြမှာပြန်လဲထူထောင်ရမယ်လူမှုအတိုင်းဝိုင်းမှာအသားချအောင်မြန်မာစိုးရနဲ့တာမကပဲတိုင်းသားနဲ့ကိုင်အုပ်စုတွေနဲ့ပါလက်တွဲလောက်ကန်လိုတဲ့နီလန်းမျိုးတွေရှားပါတယ်။မြန်မာနိုင်ငံကစိုးရထိချွတ်နေမြေမှာနိုင်ငံကဖွံ့ဖြိုးရေးစီစဉ်တွေအကောင့်ထဲပေါ်နေတဲ့တစ်ချိန်ထဲမှာပဲနေဆက်ကတိုင်းနာဒီဇာတွေ ဒီနေ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီမိုက ပါရှာဖွေတဲ့မိုင်းရှာကရိယာတွေနဲ့စစ်ဆေးမှုကိုခံနေကြရပါတယ်။ဒါဟာအလေးစိန်တိုးအောင်ပစုံထုတ်တွေရဲ့ကိုယ်ရည်ထဲမှာခဲတန်စားတဲ့အရာဝတ္ထုတွေထည့်ထားတဲ့အကြောင်းလူမှုကွန်ရက်မှာနိုင်ငံသားတူကဓာတ်ပုံတွေတကွာတင်ခဲ့တာကြောင့်ဖြစ်တယ်လို့ပြောကြပါတယ်။ဒါပြင်ဈေးဝယ်သူတွေရဲ့ယုံကြည်စိတ်ချရမှုတွေတန်တဲ့ပစ္စည်းရှာတဲ့ကရိယာတွေဝယ်ဆောင်ထားကြရမှာဖြစ်တဲ့အကြ
ရေလေကျွန်းတစ်ခုရှိတာပါအဲ့ဒီရေလေကျွန်းကိုအမိပြုပြီးနေဆက်ဈေးမှာမြမာပြည်ဘက်ကနေဈေးလာရောင်းကြသူတွေလည်းရှိကြပါတယ်ဒီထဲကဈေးလာရောင်းတဲ့ဈေးတယ်တွေရဲ့ပဇွန်နေထဲမှာခဲနဲ့တန်တဲ့ပစ္စည်းတွေရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးခိုင်းစစ်တပ်ဘက်ကဈေးတယ်တွေကိုစစ်ဆေးမှုလုပ်ခဲ့တာဖြစ်ကြောင်းရေလေကျွန်းမှာနေထိုင်သူတို့ကပြောပြပါတယ
်ခိုင်းတဲ့မှာထွက်သွားလာပါဆိုအဲ့ပဇွန်ဝေဝါတာပလိတ်ဝေဝါတယ်လေပလိတ်ကတော့ပြန်တိုင်လိုက်တော့ပဇွန်အကောင်20ကျော်လောက်မှာပါသွားတယ်ဆိုခဲရီပါရဆိုတာအဲ့တိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကအမှဟိုတနေ့မှလာပြီးတော့ပဇွန်တွေတပ်ပေါ်လာရလာပြီးစစ်စီရအဲ့လိုပုံစံမျိုးလုပ်တာ
အခုလိုမျိုးထိုင်းနိုင်ငံသားတွေဘက်ကတိုင်ကြားမှုတွေရှိတယ်လို့ထိုင်းနယ်ဇက်ကိုလာပြီးဈေးဝယ်ချသူတွေထဲမှာနိုင်ငံသားကဘာလက်ခီးသွားတူကပဇွန်တွေထဲမှာခဲနဲ့တန်ပစ္စည်းတွေတွေ့ရှိခဲ့တယ်ဆိုပြီးသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာတင်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းစစ်တပ်ဘက်ကလည်းနယ်ဇက်ဈေးကပဇွန်တွေကိုစစ်ဆေးမှုလုပ်ခဲ့တာပါမဲဆောက်မြို့ကဈေးဝယ်သူတူကလည်းနယ်ဇက်ဈေးမှာမြန်မာပြည်ကလာတဲ့ပဇွန်တွေကအလေးတင်ပို့စီအောင်စံနေခဲတွေထည့်ထားတဲ့အတွက်စားသုံးသူတွေအတွက်ပါကျန်းမာရေးရပါအနေရရှိတဲ့အကြောင်းပြောပြပါရစေ။အ
ဲ့ဒီဒီစုံကောင်းနေတဲ့မှာဒီခဲစိတ်ခဲလို့ပြန်လို့ထည့်တာလားဆိုဆိုကျန်ဒီခဲစိတ်ကတော့ကျန်းမာရေးရတော်တော်ကြီးဖိတိုက်နိုင်ပြီလားဖြစ်တော့ပ
ါ။တကယ်တော့ပဇွန်နေထဲမှာခဲတွေပါဝင်နေတာဟာနေဆက်မှာလောက်တာမဟုတ်ပဲမြမာပြီးအတွင်းပိုင်းကနေလာတာဖြစ်တယ်လို့လည်းရေးလဲကျောမှာနေထိုင်သူတို့ကဆက်ပြောပြပါရစေ။
အဲ့ခဲတွေပါတဲ့ကိစ္စကဒီဒီကပဇွန်တွေသူတို့မသိချောက်သူတို့ဟိုအောက်ကလာတာထုတ်ပြလိုက်တာသူပို့လိုက်တယ်ဒီမှာရေခဲရပြီးဒီကိန်းပို့လိုက်တာပဲပို့လိုက်တော့သူတို့ဒီမှာရောင်းရပဲအဲ့လိုပေါ့ကီလိုနဲ့တစ်ခါတင်ပြီးလိုက်တော့
ဖက်မြမနယ်ဆက်ကမိုးရင်းမြစ်ကိုဖြတ်ပြီးအယောင်းဝယ်လာလောက်ကြတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံဘက်ကနေစိတ်လိတ်တွေအရက်တွေအပြင်ပဇွန်နဲ့ကနန်းတွေကိုအဓိကထားရောင်းကြတာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြမဗန်လုပ်ငန်းကဏ္ဍကိုပြုပြင်ပြောင်းလဲပြီးခင်မင်အောင်လုပ်နေပေမဲ့တိုင်းသူပြည်သားတွေကတော့အယုံကြည်သိမ့်မရှိတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ငွေရည်မြစ်ကပြတ်ထန်းလိုက်တဲ့နိုင်ငံတကာအစ်စ်ပြီးငွေရည်ကြီးအဖွဲ့အစည်းများဥပဒေကိုထိထိရောက်ရောက်အကောင့်ထဲပေါ်ရေးဟာဘန်လုံကန်းကန္တာတိုးတက်ဖွံ့ဖြိုးဖို့အတွက်အလွန်အရေးကြီးပါတယ်။နောက်တော့ဘန်တာရေးကန္တာမှာလိုအပ်နေတဲ့လူစွမ်းအင်ဖူလုံရေးအသက်ပညာနဲ့အခြေခံအဆောက်အုံခိုင်မာရေးနဲ့ပြည်သူယုံကြည်မှုရရှိရေးစတာတွေဟာလည်းအရေးကြီးပါတယ်။အမြင့်နဲ့ဆယ်ကျော်ဆက်အာဏာရှင်အမိတ်နာခံခဲ့ရတဲ့ဘန်လာရေးလောကကိုပြုပြင်လာတာ၄နှစ်ပဲရှိပါသေးတယ်။2023မှာပြတ်ထန်းတဲ့နိုင်ငံတော်ဗဟိုဘဏ်ဥပဒေကစတယ်လို့ပြောရပါလိမ့်မယ်။နောက်တော့2015မှာမြန်မာနိုင်ငံစည်းရင်းကောင်စီဥပဒေပြတ်ထန်းပြီး2016မှာငွေကြေးအဖွဲ့အစည်းများဥပဒေကိုပြတ်ထန်းပါတယ်။အစိုးရနဲ့ပုဂ္ဂလိကကဏ္ဍနှစ်ခုစလုံးမှာအပြည့်အစုံဆိုင်ရာစည်းရင်းကိုင်စံနဲ့အညီဆောင်ရွက်နိုင်ဖို့ရွေတယ်လို့ဥပဒေမှာဖော်ပြပါတယ်။စည်ရင်ကိုင်းစည်ရင်ကျွမ်းကျင်သူစည်ရင်ပညာရှင်စည်ရင်လုပ်ငန်းလုပ်ကင်သူစတဲ့ဝန်ထမ်းအမျိုးအစားတွေပေါ်လာပါတယ်ပြည်တွင်းကကော်ပိုရိတ်နဲ့အစိုးရဌာနတွေရဲ့စည်ရင်ရှင်းတန်းနဲ့ဘဏ္ဍာရေးအစီရင်ခံစာတွေနိုင်ငံတကာစာနှုန်းပြီးလာရင်ရင်းနှီးမြှုပ်နှံမှုကိုပိုမိုဆွဲဆောင်နိုင်လိမ့်မယ်လို့ကမ္ဘာဘဏ်ကဆိုပါတယ
်ဒါပေမဲ့ဥပဒေစည်းမျဉ်းတွေဘယ်လောက်ပဲကောင်းကောင်းလက်တွေ့အကောင့်ထည့်ဖို့ခက်ခဲနေရင်ရွေကျက်အောင်မြင်ဖို့ခဲရင်ပါတယ်ဗဏ္ဍာရေးပြည်ပြမှုမှာပါဝင်နေတဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေဥပပေါင်းလုပ်ကင်ဖို့နဲ့ညှိနှိုင်းဆောင်ရွက်ဖို့အလွန်အရေးကြီးပါတယ်ဒီနေရာမှာသတင်းအချက်အလက်စိတ်ချရမှုသိတာမြင်တာမှုနဲ့စီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်ဒါမှသာပြည်သူနဲ့လုပ်ငန်းရှင်ရဲ့အကျိုးကိုဆောင်ရွက်နိုင်ပါလိမ့်မယ်တိုးချဲ့လာတဲ့ဗန်လုပ်ငန်းအတွက်အမှုတန်းအလွန်အလောက်ပေးနိုင်ဖို့လည်းလိုပါတယ်GIZ ဂျာမန်အဖွဲ့ကစစ်တမ်းကောက်ကြည့်တဲ့အခါမှာဗန်လုံငန်းကဏ္ဍမှာအလုလုနေသူ 9,000 ခန့်ရှိကြောင်းသိရပါတယ်။ဒီကဏ္ဍမှာအလုလုချင်းသူနှစ်စဉ် 1,000 လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ
်။လူစ်တွေထဲမှာအများစုဟာပုဂ္ဂလိကဗန်လုံငန်းမှာအလုလုကြရပါတယ်။နှစ်ပေါင်းများစွာအထူးကြံဖြစ်ခဲ့တဲ့တိုင်းပြည်မှာပညာရေးနဲ့လက်ကျင်ရေးအစဉ်အလာနေပါတာကြောင့်ကစ်မီဘန်လုံငန်းအတွက်ကြံ့ကျင်လှူတာရှာပါနေရပါတယ်။ဒါကြောင့်မို့လူသစ်တွေထဲမှာဘန်လုံငန်းဆိုင်ရာအခြေခံဗဟုသုတချို့တဲ့လူတွေလည်းရှိနေပါတယ်။ဘန်လုံငန်းဆိုင်ရာတင်တန်းကြောင်းအချို့ရှိပြီမဲ့ကျောင်းစင်တာနဲ့ချက်ချင်းအလုပ်လုပ်နိုင်တာမဟုတ်လို့အချိန်ယူရပါသေးတယ်။အလုပ်ဝင်စားလူသစ်ကိုသာတင်တန်းပေးနိုင်တာဖြစ်တဲ့အတွက် kimi balunga atwe atu pinna myo pe nai na ma hoh ba bu balunga a sin myo myo ma a pi pi san ya balunga ne lou thong lou ni rwe ko na le tha bu a ye chi ba de
balunga kimi aw pyu pyin pyaung lin da ha tu de ye ma lu at de a sin ta sin da phit ba de de ka lo pi du lu du ga yong ji a ko la ma da balunga tu de phon pyo nai ba de di kai sa ha myama bi ma a khet khe song lo pyo nai ba de a so ya ha ကိုထုတ်ထားတဲ့ငွေဆက်ကူကိုတရားမဝင်ကြောင်းကြေညာတဲ့တိုင်းပြည်ဖြစ်လို့ဘဏ်လုပ်ငန်းကိုပြည်သူလူထုကမယုံကြည်တာမထူးဆန်းတယ်လို့ဖြစ်နေပါတယ်။ငွေမဲနဲ့တီထောင်တဲ့ပုဂ္ဂလိကဘဏ်ကိုလည်းစီအစိုးရကခွင့်ပြုခဲ့တာပါ။ဘဏ်လုပ်ငန်းကိုအယုံအကြည်မရှိလို့အနှံငွေရှိသူတိုင်း2002မှာအလူအရက်ငွေထုတ်ယူကြတဲ့အတွက်အကြအတဲနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကန်အစိုးရကတောင်းဆိုမှုကြောင့်မူရစေးနဲ့ပတ်သက်တဲ့အာရှဒနာဘဏ်နဲ့မေဖလာဝါဘဏ်တွေကိုပိတ်ပစ်လိုက်ရပါတယ
်။အာဆီယံဒေသမှာဘဏ်လုံငန်းပြင်ပမှာငွေအများဆုံးရှိတဲ့နိုင်ငံဟာမြန်မာပြည်ဖြစ်ပါတယ်။ရွှေစုဆောင်မှုအင်ချာမြေဈေးတက်မှုဥစ္စာပစ္စည်းစုဆောင်မှုတွေဟာဘန်တာရေးစနစ်ကိုမယုံကြည်ကြောင်းပြတ်တဲ့လက္ခဏာတွေဖြစ်ပါတယ်။တိုင်းပြည်ရဲ့နှစ်စဉ်အတင်းထုတ်လုပ်မှုတန်ဖိုးအချို့အစားကိုကြည့်ရင်လည်းဘဏ်လုံငန်းမှာရှိတဲ့ငွေကြေးပမာဏဟာအနည်းဆုံးဖြစ်နေတာတွေ့ရပါတယ်။ဘဏ်ထဲမှာတစ်ချက်ရှိရင်ဘဏ်အပြင်မှာနှစ်ချက်ရှိတဲ့သဘောဖြစ်ပါတယ်။2015ရောက်တော့ဘဏ်မှာနှစ်ချက်ကွဲရှိပြီးအပြင်မှာတစ်ချက်ဖြစ်လာလို့ဘဏ်ကိုယုံကြည်လာကြတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ဘဏ်ကငွေ90ရာခိုင်နှုန်းကျော်ဟာအချိန်မရွေးထုတ်ယူနိုင်တဲ့အနှံငွေတွေဖြစ်နေတာကိုကြည့်ရင်ပြည်သူလူထုဟာဘဏ်မှာငွေစုဖို့စိတ်သက်သန်ဖို့မရသေးပါဘူး။ကောလာဟလသတင်းကြောင့်အနှံငွေအလုံးအင်းနဲ့ထုတ်ယူတာမျိုးတွေရှိပါတယ်။2012မှာကမ္ဘောဇာဘဏ်ကနေနေ့စဉ်ကျပ်တန်း 8,000 ဘူးထုတ်ယူတာမျိုးရှိပါတယ်။ဥအောင်တန်းကိုအမေရိကန်ကနံပါတ်ပြည့်စီးရင်သွင်းတဲ့2014မှာတူတာပိုင်တဲ့အမရဘဏ်ကနေနေ့စဉ်ထုတ်ယူတဲ့ကျပ်ငွေတန်း 16,000 အထိရှိခဲ့ပါတယ်။ဒါကြောင့်မြန်မာဘဏ်လုံငန်းကိုမြန်မာနိုင်ငံသူနိုင်ငံသားတွေယုံကြည်လာဖို့ဆိုတာအနည်းကြောင်းမှဖြစ်ကြောင်း GIZ ဂျာမန်အဖွဲ့ကသုံးသပ်ထားပါလေခင်ဗျာ
။ဘူဟောင်ခင်မြန်မာရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတနင်္ဂနွေနေ့မနက်ပိုင်းတွေမှာနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian တုံးအင်္ဂလိပ်တင်ကန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီနေ့တိုင်းပဲနိုဗ ెంబ ာလရဲ့ဒုတိယပတ်သတင်းပတ်ကြတဲ့ဂျာတာပရီနီမှာအမေရိကန်ပြည်ထောင်စုမှဆို Thanksgiving ဆိုတဲ့ကျေးဇူးတော်နေ့ကိုဆင်နွှဲလေးရှိကြတာဖြစ်ပါတယ်။ Thanksgiving ကျေးဇူးတော်နေ့ဆိုရင်တာကီဆိုတဲ့ချက်စင်းလို့ဒေဗီရတဲ့ဝေါ်ဟာယာဟာမပါဘဲမနေတဲ့သကလုံးပဲဖြစ်ပါတယ်။ဒါကြောင့်ဒီသတင်းပတ်ရဲ့ English American Saganda မှာတာကီကိုအခြေခံတဲ့ idiom အသုံးတွေကိုကျင်ပြပေးမှာမို့ပထမဦးဆုံး
To go coldTurkey.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံးပေါင်းက TO2, GO, to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD, cold ကအေးစက်တာ TURKEY, turkey ကချက်စင်ဆိုတော့စကစုပ်ကုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့အေးစက်တဲ့ချက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့နှစ်အကောင်ကြီးလာတဲ့ချက်စင်တစ်ကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထားရင်အရေကောမှာကြက်စီးမှွေးညင်းထတယ်လို့အသွေနဲ့ရင်တွေ့ရမှာဖြစ်ပါတယ်။အလားတူပါပဲဒီသုံးရဲ့ idiom အဓိပ္ပာယ်ကမူရစ်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုပ်ရည်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကြီးဖြစ်တာချမ်းတုံလာတာကြက်စီးမှွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်တီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အဓိပ္ပာယ်ကတော့ဆွဲနေတဲ့အချိန်ကိုရုပ်တရက်ဖြတ်တာကိုတူကိုတကီးရလို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years,John decided to go cold turkey.
John ga ni ne se jo sili taw la pi de naw ဆေးလေးကိုလုံးဝဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထင်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ After smoking for over 20 years, John decided to go cold turkey.
ခုဆေးလေးတင်ပြပြီးမှကတော့
to talk turkey
ဖြစ်ပါတယ်။စာလုံးပေါင်းက TOTALK to talk us ကပြောတာ TURKEY turkey ကကျက်စင်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့ကျက်စင်စကားပြောတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကလည်းနောက်ခံအမျိုးမျိုးရှိပါတယ်။တစ်ခုကတော့ Thanksgiving ကျေးဇူးတော်နေ့အချိန်ခါသမယမှာမိတ်ဆွေမိသားစုတွေဆုံစည်းပြီးကျက်စင်သားချက်ပြီးညစာစားသုံးကြရတာကတူနဲ့တူခင်ခင်မမင်းရင်းနေနေပုံမှန်လင်းလင်းပြောတဲ့တရိတ်ကနေဆင်းသက်လာတယ်လို့ဆိုပါတယ်။နောက်တစ်မျိုးကတော့ရှေ့အမေရိကန်ကိုလိုနီခေတ်တုန်းကအခြေချလာသူတူနဲ့တိုင်းရင်း American Indian တူတို့နှစ်ဦးပေါင်းပြီးတော်လိုက်ရကနေပြစ်လို့ရတဲ့ကျက်စင်တွေညက်တွေကိုသူတကောင်ငါတကောင်မျက်မျက်တတအချိုးချဝီယူရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့် Talk Turkey ရဲ့ idiom အသေးပဲကတော့ပြဿနာအဖြေရှာနိုင်ရေးတွေဥမွေလေးလေးနှစ်ဖက်စကားပြောဆွေးနွေးတာအလုတ်ဖြစ်အောင်လေးလေးနက်နက်ဆွေးနွေးကြတာကိုဆလိုတာဖြစ်ပါတယ်ဒီတော့နေပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The participants of the peace talks need to talk Turkey about ceasefire issues
ညီငယ်ရေးဆွေးနွေးပွဲမှာပါဝင်ကြသူတွေအနေနဲ့အဖြစ်ရကိစ္စရပ်တွေမှာပြဿနာကိုအဖြေရှာနိုင်ဖို့ဝိမွေလင်းလင်းအလုတ်ဖြစ်အောင်ဆွေးနွေးကြဖို့လိုအပ်တယ်လို့ထည့်ဝေရပါတယ်။ George Groupy ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
Like Turkey's voting for early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက LIKE like ကဒူရာစင်နာ TURKEY Turkey ကချက်စင်တွေVOTING voting ကမဲ့ပေးတာ FOR 4ကအတွဲ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော်လို့လုံးကောက်အဓိပ္ပာယ်ရပြီးစကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Christmas စောစောရောက်ပါစေလို့ကျက်စင်တွေကမဲ့ပေးထောက်ခံကြတာနဲ့တူနေတယ်ဆိုတာပါပဲThanksgiving ဆိုတဲ့ကျေးဇူးတော်နေ့နဲ့ Christmas ပွဲတော်တွေကိုမိသားစုတွေမိဆွေတွေဆင်ွဲရမှာ American ထုံတမ်းတလေအရကျက်စင်တွေကိုညစာစားသုံးကြတာဖြစ်ပါတယ်။ဒါကြောင့် Christmas လို့ပွဲတော်အခါသမယတွေစောစောရောက်ပါစေလို့ကျက်စင်တွေကဆုတောင်းနေဆိုတဲ့အဓိပ္ပာယ်ကတော့ကျက်စင်တွေအနေနဲ့ဟင်းအိုးတွေကိုရောက်မဲ့အနေအထားကိုသူတို့ကမြန်မြန်ရောက်ပါစေလို့ဆုတောင်းတာနဲ့တူတဲ့သဘောဖြစ်ပါတယ်။ဒါကြောင့် EDM အဓိပ္ပာယ်ကတော့ကိုယ်အတွက်ဒုက္ခရောက်စေမဲ့ကိုယ်အတွက်ပြဿနာတက်စေမဲ့အခြေအနေမျိုးကိုကိုကလက်ခံတာဖြစ်ပါတယ်။ကိုယ့်ဘဝမြင်မြန်ညီကုန်းချုပ်စေဖို့ကိုယ်တိုင်လှုပ်ဆောင်တဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းကိုယ်ပြဿနာကိုရှာတာကိုယ်ပေါင်ကိုလှန်ထောင်းတာကိုယ်လည်းပင်ကိုကြိုးကွင်းစွတ်တာကိုယ်သေးတွင်ကိုတူးတာစသဖြင့်ဆူရိုးတွေနဲ့တူတယ်လို့ဆိုရမှာပါ။တနည်းဆိုရင်တော့ကိုယ့်အတွက်ပိုဆိုးစေတဲ့အခြေအနေကိုကိုကတိတိကြီးနဲ့လက်ခံတာလည်းဖြစ်ပါလေဒီလိုမျိုးပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be like Turkey's voting for early Christmas if journalists support the censorship law
ဒီနောက်တွင်နေစင်စာဖြတ်တမှုဥပဒေကိုထောက်ခံကြမယ်ဆိုရင်ကိုလေပင်ကိုကြိုးကွင်းစွတ်တာနဲ့တူနေလိမ့်မယ်လို့ဒီပေရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
It will be like Turkey's voting for early Christmas if journalists support the censorship law.
ဒီတဲ့င်းပါ Turkey ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to go cold turkey, to talk turkey, like Turkey's voting for early Christmas.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချိန်ညွှန်းမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style အီဒီယာသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီပြည်ဦးအမေရိကန်တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုအောင်လွင်ဦးဆောင်ဆွေစဉ်ဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ရခိုင်ရေးကြောင့်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်ဘလောက်ထိရိုက်ခတ်နေပြီလဲမြန်မာနိုင်ငံအတွက်အရှိနဲ့နောက်ဘသူကပိုအရေးကြီးလာနေပြီလဲဆိုတာကိုဆွေးနွေးကြပါတယ်။ပြီးခဲ့တဲ့လတည်းမှာပဲဒီကာဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းတရုတ်ပြည်ကိုသွားပါတယ်။သူပြန်ရောက်လာပြီးရပိုင်းမှာပဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်လည်းတရုတ်နိုင်ငံကိုရောက်သွားပါတယ်။ဆိုတော့ရခိုင်ရေးကြောင့်နောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားတွေတိုးလာတဲ့အချိန်မှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေဆက်ဆံရေးခက်ဆက်စိတ်တွေ့လာရတဲ့နဲ့ပေါ်မှာအခြေခံပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးပြမယ်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာလက်ကျော်သောဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့ကဥအောင်သူငိမ့်လို့လည်းလေးလိုက်မရောက်နေပါဘူးဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုဆက်လိုက်ချင်ပါတယ်အရင်ဆုံးတော့ဒေါက်တာလက်ကျော်သောရဲ့ဟိုရုပ်ပြအသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်အခုလိုခြေနေမျိုးမှာပေါ့လေရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ကျွန်တော်ပို့မြန်မာနိုင်ငံဟာပို့ပြီးနီးစပ်လာတယ်လို့များပြောနိုင်သလားခင်ဗျာ
ဟုတ်ပါတယ်ဟိုရခိုင်အရေးဖြစ်ပြီးတဲ့နောက်တရုတ်နိုင်ငံကပို့ပြီးတော့ဂရုစိုက်လာတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့ကျမတို့ကကျမတို့နိုင်ငံကမဟုတ်လို့ကျမတို့ကဗမာပြည်အရေးဘက်ကကြည့်တာဖြစ်တာ哦တရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့ကျမတို့တနိုင်ငံနဲ့မဟုတ်ဘူးအာရှနိုင်ငံတွေအားလုံးကိုကြည့်တဲ့အခါမှာအာရှနိုင်ငံထဲမှာအခုကစီးပွားရေးအရာဟောကမ္ဘာပုံရိပ်အရာဟောတစုံတစ်ခါထိခိုက်နေတဲ့လူတွေရှိတယ်ဥပမာကမ္ဘောဒီးယားနော်တော့ကျမတို့ပမာနိုင်ငံဒါကြောင့်မို့ဒီတစ်ခေါက်ဖိတ်တဲ့အခါမှာအထူးဧည့်သည်အဖြစ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗမာပြည်ကအတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဖိတ်တာမနေ့ကဆိုရင်တမရရှိကျင့်ဖိန်ကဖွင့်ပွဲအခမ်းအနားပြီးရစမိန်ကွန်းပြောပြတာနဲ့အဲကမ္ဘောဒီးယားဝန်ကြီးချုပ်ကပြောတယ်ဒုတိယကဒေါက်တာဆန်းစုကြည်ပြောတယ်အဲ့ဒါလောက်အရေးပေးတာပါအရေးပေးတဲ့ရည်ရွယ်ချက်ကတော့ဒီအာရှအာဆီယံနဲ့တရုတ်နဲ့ပူးပေါင်းသွားတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့2020ကနေ2030အတွင်းမှာစီစဉ်နေတာအဲ့ဒီအတွက်အာဆီယံနိုင်ငံတွေအားလုံးပါဝင်လာနိုင်ရေးအတွက်တရုတ်ကရည်ရွယ်ချက်ရှိရှိလုပ်နေတာပါအဲ့ဒီအချိန်မှာဗမာပြည်အနေနဲ့ကလည်းအနောက်နိုင်ငံတွေကဒီလောက်ဖိအားပေးနေတဲ့အခါကျတော့တရုတ်ဘက်ကပိုပြီးကရတယ်လို့ဖြစ်တာပေါ့အဲ့တော့အပြန်အလှန်မှာပဲတရုတ်ကလည်းဗမာကိုလိုအပ်နေတဲ့အချိန်အာဆီယံနိုင်ငံတွေကိုလိုအပ်နေတဲ့အချိန်ဗမာပြည်အနေနဲ့ကလည်းအင်အားကြီးနိုင်ငံတစ်နိုင်ငံရဲ့အကူအညီအထောက်ပံ့ကိုလိုအပ်နေတဲ့အချိန်ဒါနှစ်ဖက်စလုံးအတွက်အကျိုးရှိတဲ့ပူပေါင်းမှုပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဟိုကိုအောင်သူငင်းသဘောထားအောင်ခင်ဗျာအခုဒီရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ပိုပြီးနှိစက်လာတယ်ဆိုတဲ့အယူဆဟာဒါသူမှန်တယ်လို့ပြောလို့ရမလား
ဟုတ်ကဲ့ဟိုကျွန်တော်နှစ်ပိုင်းပြောချင်ပါတယ်ဟိုပထမတစ်ခုကတော့အခုရခိုင်မှာဖြစ်သွားတဲ့ကျွန်တော်တို့လူခွင့်ချူဖောက်မှုတွေဒုက္ခတွေဖြစ်ပြရတဲ့ကိစ္စတွေဖြစ်တာပေါ့နော်ဆိုဖြစ်တဲ့အခါကျတော့နိုင်ငံတကာဘက်ကတော့ဒါလူခွင့်ရေးပြဿနာနောက်တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံတကာပြဿနာအနေနဲ့စဉ်းစားယူဖိအားပေးဖို့လေကျွန်တော်တို့ဟိုဘာခေါ်လဲ ethnic cleansing လို့ခေါ်တဲ့ဒီတိုင်းရင်းသားလူမျိုးနွယ်တွေကိုဖယ်ရှားရှင်းလင်းတယ်ပေါ့ဗျာဆိုတော့ဒီလောက်ထိကိုသူတို့ကဟိုဆွတ်ဆွဲပြစ်တင်လာတာမျိုးရှိပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်မြင်လာတော့ခုနကျမဟိုဒေါက်တာလှကျော်စိုးပြောတာကျွန်တော်ထောက်ခံပါတယ်တရုတ်ကအခု19ချိန်ရောက်ဒီကွန်မြူနစ်ပါတီမီဒီယာကပြီးတဲ့နောက်ပိုင်းမှာသူတို့ဒီသမ္မတရှီကျင့်ဖင်ရဲ့အာဏာကပို့ပြီးတော့တက်လာပါတယ်တစ်ဖက်မှာလည်းအခုပြောတဲ့ဟိုနိုင်ငံတကာ one belt one road ပေါ့နော် ဒီနိုင်ငံတကာဟိုစဉ်းကြံလာမကြီးတခုဖောက်မယ်ရေချောင်းလာမကြီးတခုဖောက်မယ်စသဖြင့်ဒီကိစ္စတွေဟာဟိုကျွန်တော်တို့သူတို့ရဲ့နိုင်ငံတကာအာဂျန်ဒါလို့ဖြစ်လာပါတယ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟိုတရုတ်ကဥဆောင်တဲ့ဂလိုဘယ်လိုက်ဇေးရှင်းပေါ့ကမ္ဘာကြီးရဲ့တချို့သောနိုင်ငံတွေပေါ်ပါသူတို့ရဲ့အာဂျန်ဒါလို့ဖြစ်လာပါတယ်ဒီအချိန်မှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို
So the announcing in a session here, you know, who to don't touch a charge of my announcing in the air of the Yale, who Tankamu, Sisua, the Tama Tankamu, Chagara, Slori, Tantamai, CYE, who assassin in Nanya Sazaro, Mashiga, or Dime. ဒီစစ်စွဲရဲ့လက်ထက်မှာတော့ဒီဒီမိုကရေစီအင်အားစုတွေဘက်ကရပ်ပြီးနိုင်ငံရေးရာထောက်ခံမှုပေးတာမျိုးလို့ဆက်ဆံရေးမျိုးတွေပဲအဓိကတွေ့ခဲ့ရပါတယ်အခုလည်းပဲဒီရခိုင်ကိစ္စနဲ့ဒီဝိုင်းပြီးပြားပေးနေတာဆိုတော့မြန်မာနိုင်ငံမှာဒီနိုင်ငံပြောင်းလဲပေါ်လာတဲ့အချိန်မျိုးမှာဆက်ဆံရေးလွေထွေးရမယ်ဆိုတော့ခက်တန်းတန်းများဖြစ်နေတာကိုယ်သူငယ်တော်လာဘယ်လိုယူဆလဲ
ဟုတ်ကဲ့ဟိုကျွန်တော်အမိရတော့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်မယ်ပြီးတဲ့ခါကျတော့ဖိတ်ဆို့မှုလုပ်မယ်အရေးယူမယ်တပ်ပတင်ဒီလိုစဉ်းစားမှုမျိုးများပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့နှာခေါင်းတစ်ဆယ်အားသာလို့ဦးသိန်းသိန်းကာလမှာကျွန်တော်တို့တိုင်းပြည်ထဲမှာတချို့ပြည်ပြောင်းလဲမှုတွေစလာတယ်အဲ့တော့ကျွန်တော်တို့စီမှာကဒဏ်ခတ်တာကအဖြေဟုတ်ရဲ့လားပေါ
เนี่ยเรื่องสิ่งอะไรพวกนี้เนี่ยช่วงแค่ไหนก็ปุ่มยาอะไรลูกจะมาเชื่อเนี่ยโอเคถ้าเราจะสอนเด็กพวกเราเขมรกูที่กูเลี้ยงชีวิตในเรื่องมาที่ทุกอย่างยังแค่ยืนนับแต่ลูกน้องนั่งเงี้ยเนี่ยมันนั่งเงี้ยสั่งยี่ห้อนั่งเงี้ยพี่น้องเลี้ยงชีลาบีมาเลยโอ้ตอนสั่งสิ่งอุตส่าห์เนี่ยยาด้าสัวเตล่าบีตายอ่อนบ่เลยสั่งยี่ห้อขัดแต่เนี่ยพี่เนี่ยลูกพี่เราอย่างนะโอ้จะมาสิ่งอะไรเราเตลูกว่าสั่งเราน้องนั่งเ ဒီမိုကရေစီကိုသူကယုံကြည်တာဖြစ်တော့ဘာမှမဆိုအနောက်တိုင်းရဲ့ပုံစံတွေအတိုင်းပဲလုပ်လိမ့်မယ်လို့ထင်ပုံရပါတယ်ဒါပေမဲ့ဒီလိုမဟုတ်ဘဲနဲ့ဒေါ်အောင်ဆန်းစုကြည်ကသူကတိုင်းပြည်ရဲ့အကျိုးစီးပွားပဲကြည့်ပြီးတော့အထူးသဖြင့်တရုတ်ပြည်နဲ့နီးနီးဆက်ဆက်ဆက်ဆံလိုက်တဲ့အခါမှာဒါအနောက်တိုင်းနိုင်ငံတွေကတော်တော်မကြည်မနှက်ဖြစ်သွားပုံရပါတယ်အဲ့တော့အခုလူ့အခွင့်အရေးတို့ ောင်းနေတဲ့လူတွေတောင်းသူလက်မခံဘူးပေါ့နဲ့သူ့နိုင်ငံမှာတောင်းသူလူအခွင့်အရေးဆိုတာသူအပြည့်အဝပေးနိုင်တာမဟုတ်ဘူးသူများနိုင်ငံကိုအဲ့ဒီဟာနဲ့ပြောလာတဲ့အခါကျတော့တရုတ်ပြည်ဘက်ကစဉ်းစားတဲ့အခါကျတော့လေဒီဟာကသူတို့ကိုမြားမှုလှဲ့လာတာလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပိုလန်မှာအဲဒီဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဒီဟိုနီကော်ရီဒေါ်ကြီးလုံးမဲ့ဆင်းရံလမ်းကြီးဆောင်မဲ့အစီအစဉ်ရှိတော့ဗမာပြည်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်သွားမှာဆိုလို့ဒီကိစ္စကိုဒီလောက်တောင်ဖြစ်အောင်လုပ်တယ်လို့တရုတ်ဘက်ကလည်းသဘောထားပုံရတယ်ဒါကြောင့်မလို့ဗမာပြည်ဘက်ကမမမမရက်တာမနေ့ကတုန်းကအဲ့ဖွင့်ပွဲအခမ်းအနားမှာဒီတရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတခြားကမ္ဘာနိုင်ငံများနဲ့ဒီအဆင့်မြင့်ခေါင်းဆောင်များအစည်းအဝေးဖွင့်ပွဲအခမ်းအနားမှာရှီကျင်းပင်ပြောသွားတဲ့စကားတစ်ခုရှိတယ်ကျွန်မမှတ်မိလိုက်တာအဲ့ဒါဘာလဲဆိုတော့တရုတ်ပြည်ဟာတဲ့ဘတော်မှသူများနိုင်ငံကိုလည်းသူ့ရဲ့ဟိုဘာလဲသူ့ရဲ့ဟိုဖွံ့ဖြိုးတိုးတက်တဲ့ပုံစံတို့သူ့ပါတီကိုဘယ်လိုတည်ဆောက်တယ်ဘယ်လိုကြီးကြပ်တယ်သူ့နိုင်ငံကိုဘယ်လိုတည်ဆောက်တယ်သူ့ရဲ့ model တွေပေါ့သူတို့ရဲ့ values တွေအဲ့ဒီဟာတွေကိုသူများနိုင်ငံကိုလည်းသူတို့မတင်ပို့ဘူးတဲ့တို့တူပဲသူများနိုင်ငံကဟာတွေကိုလည်းသူတို့မတင်သွင်းဘူးတဲ့သူများနိုင်ငံကဟာတွေကိုသူတို့အနေနဲ့လေ့လာမယ်သူတို့အတွက်အကျိုးရှိတဲ့ဟာဆိုသုံးမယ်အကျိုးမရှိတဲ့ဟာဆိုသူတို့တိုင်းပြည်နဲ့မသိတော့တဲ့ဟာဆိုမသုံးဘူးအတိပ္ပယ်ကတော့ဒီအနောက်တိုင်းကပြောနေတဲ့လူအခွင့်အရေးတို့ဒီမိုကရေစီတို့နဲ့ဟိုအဲ့ဒီဟာတွေကို तू က socialist values နဲ့ socialist တမိုးနဲ့ပဲ तू ကကြည့်မှာအဲသူတို့အနောက်တိုင်းကပြောတဲ့ဒီမိုကရေစီတွေလူအခွင့်အရေးတွေကိုကြည့်မှာမဟုတ်ဘူးဒါကြောင့်မလို့ဒီလိုအမြင်တွေကွာနေပါတယ်အဲ့ဒီကွာနေတဲ့ပုံမှာဒီရခိုင်အရေးမှာတရုတ်ကဝင်ရလိုက်တာလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီပါဝင်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်လေးတော်တော်များများရှိနေပါတယ်ကျွန်တော်ဟိုဆွေးနွေးလို့ရတဲ့သူတွေများတဲ့အတွက်လည်းဒီဆွေးနွေးရဲ့အကြောင်းအရာကိုအဓိကဦးတည်ပြီးလူရင်းကိုဆွေးနွေးပေးဖို့လည်းကြိုတင်ပြီးတော့မေတ္တာရပ်ခံနေပါတယ်အရင်ဆုံးကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကဟိုကိုကျော်စိုးဖြစ်ပါတယ
ဟုတ်ကဲ့ဟိုကျွန်တော်နှစ်ပိုင်းပြောခြင်းပါတယ်ဟိုပထမတစ်ခုကတော့အဲကျွန်တော်တော်တော်များများထောက်ခံပါတယ်ဒီနိုင်ငံတကာဆက်ဆံရေးမှာတရားဥပဒေအမေရိကန်တို့အနောက်စုတို့ပေါ့ဗျာသူတို့ကတော့ဗျာဟိုမြန်မာပြည်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာတည်းသူတို့ရဲ့အကျိုးစီးပွားနဲ့
โอเคโอเคမြန်မာနိုင်ငံမှာလေသူတို့ကဒီမှာအမေရိကန်တို့အနောက်အုပ်စုတွေရဲ့သူတို့ရဲ့ပေါ်လစီတွေကတော်တော်လေးကိုသူတို့ကရှောက်ထွေးတယ်ဒီမြန်မာနိုင်ငံကိုထောက်ခံသူလိုပါလိုလိုလောက်တယ်ပြီးတော့ဟိုဘယ်လိုခေါ်မလဲဒီနိုင်ငံတကာအမေရိကန်ဆိုတာထက်ပြန်နိုင်ငံတကာဆိုတဲ့လူတွေရဲ့လုံထုံလုံးတွေကဘယ်လောက်လဲဆိုတော့ငုံယောင်းတဲ့ဟိုမူဆလင်တွေရောင်မဟိုအင်တာနက်ရှင်နယ်ကောင်ဖရင့်တွေရ
ဟိုအာဒီအော်အာစီကွက်တလေးဖုံးတော်ကြီးတယောက်ပျောက်သွားတဲ့ကိစ္စကိုနိုင်ငံတကာတိုင်းမှာလုံးဝတက်မလားဘူးကျွန်တော်ကုကင်းမှာရှာကြည့်တော့အေရှန်ယူရိုရှာနယ်ယူရိုဘာလို့မှတွေ့တယ်တရင်ငါပေါက်လောက်ပြောတယ်အဲ့တရင်ကလုံးဝတက်မလားဘူးဆိုတော့ဒါအနောက်အောက်သူတို့ရဲ့ဟိုနိုင်ငံတကာဆက်ဆံရေးလောက်တဲ့ဟာကသူတို့ရဲ့ကိုကျိုးစီကောင်ပုံမှာမူတည်ပြီးတော့လောက်တယ်ဆိုတဲ့ဟာကျွန်တော်အဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တူကတော့ဒီဟိုရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲလိုရင်းကိုဆွေးနွေးနိုင်ပါခင်ဗျာ
ဟိုကျွန်တော်ကတော့ဗျာဒီလိုပဲကျွန်တော်မြန်မာနိုင်ငံရဲ့အပေါ်နေမှာကကျွန်တော်မြန်မာနိုင်ငံအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေစနစ်ကအာမကောင်းတဲ့အချိန်မှာဟိုလူကဟိုဟာရန်လို့ဒီလူကဒီဟာရန်လို့နေတယ်နိုင်ငံတကာရဲ့စီးပွားရေးလူတွေချင်းရမှုတွေအဲ့လိုမြင်ပါတယ်ကျွန်တော်တင်းစားသားတွေအများကြီးပေါ်ကျင်သွားတယ်ကျွန်တော်ရခိုင်ကြီးကြီးများမှာကျွန်တော်တဘာဝဒိန်းကြီးကိုအချမ်းပင်တင်းဦးနိုင်ငံကိုတုံးဆွေးထားတယ်ဒါမဲ့ကျွန်တော်နိုင်ငံအခုတစ်ခါမိမမောင်နဲ့နေရတော့မယ်နော်မိမမောင်နဲ့နေရရင်ချင်းစင်ကြီးလုံးဝမရဘူးတဘာဝဒိန်းကြီးရဲ့အကျိုးကိုလုံးဝခံစားဝင်မရဘူးအဲ့လိုအမေရိကန်ကလည်းအဲ့လိုအကျိုးစီးပွားကိုချင်းကယဉ်ကျေးရပဲလို့ကျောင်းကြီးပါလေရိုးရင်းညာရေးဘာရင်းညာရေးဆိုတော့ကျွန်တော်အသာထားလိုက်တာဘေးဖက်ထားလိုက်ပါကျွန်တော်နိုင်ငံမှာအခု
ဟုတ်ကဲ့ဆိုတော့
ဒီနေ့ကကျွန်တော်တောင်းပြီးစုံမမှု
ဟုတ်ကဲ့ဦးစောလင်ကျေးဇူးပါကျွန်တော်ဒီနောက်တစ်ခုလည်းတစ်လက်စားလည်းအလဲပေးချင်ပါတယ်သူကတော့ဒီစင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟိုခတ်တူပြောရရင်တော့ geopolitics ပေါ့ညာအရှိဟာအရှိပါပဲအနောက်ကအနောက်ပါပဲကျွန်တော်ဂျပန်ပြည်မှာအလဲရောက်ပူးတဲ့ခါကျတော့ဂျပန်ကြီးကဘာပြောလဲဆိုတော့အမေရိကဆိုတဲ့လူမျိုးဟာမရှိလဲမကောင်းဘူးရှိလဲမကောင်းဘူးသူအကျိုးစီးပွားအကြောင်းလာနေသူတို့လည်းပေါင်းနေရတယ်ဆိုတဲ့အကြောင်းပြောပါတယ်ဗျအဲ့တော့ခတ်တူပြောရရင်ဗမာပြည်ရခိုင်ပြည်ကိစ္စဆိုတာအခုမှရလို့မဟုတ်ပါဘူးနှစ်ဟိုဟာပေါ့ကြာလာပြီပေါ့ဗျာကျွန်တော်တို့ရာဇဝင်မှာဆိုလို့ရှိရင်တော့သို့တော်လည်းပဲသူတို့ကမြုပ်ချင်တဲ့အခါမြုပ်ထားလိုက်တယ်ဖော်ချင်တဲ့အခါဖော်လာလိုက်တယ်ဒီနေ့ကျတော့ရှင်းပြောရင်သူတို့တွန်းပို့လို့ကျွန်တော်တို့ကတရုတ်နဲ့နှီးသွားတယ်တရုတ်နဲ့နှီးသွားတဲ့အတွက်ဒီရေနံပိုက်လိုင်းကြီးတွေပါကြီးတွေဖြစ်သွားတယ်ဖြစ်သွားတော့ geopolitics ရှူတော့အရာသူတို့ရှုံးသွားတာပေါ့နော်ရှုံးသွားတော့ခုမှပြုလူပြဲတဲ့နဲ့ပြန်လိုချင်တဲ့သဘောမျိုးဖြစ်နေတာပေါ့တရုတ်ကလည်းတဖြည်းဖြည်းနဲ့သူကသူဘေးလတ်ဘောနော်ဘဖာဇုံပေါ့ဟိုတုန်းက politic ဘဖာဇုံကနေခု economic ဘဖာဇုံသူလှုပ်တယ်လှုပ်တဲ့အခါကျတော့ဗမာပြည်ကိုထည့်လိုက်တယ်ဘဖာဇုံထဲမှာထည့်လိုက်တဲ့အခါကျတော့သူ့ကိုထိခိုက်မယ်အကျိုးစီးပွားအတွက်ဆိုရင်သူကတုံ့ပြန်မှာပဲကိုယ်နိုင်ငံကိုလည်းပူပေါင်းမှာပဲအရေးကြီးတာကသူ့အကျိုးစီးပွားအတွက်အဓိကလှုပ်တာပဲအဲ့တော့အမေရိကန်လူတို့အနောက်အုပ်စုတွေကဗမာနိုင်ငံပေါ်မှာနားလည်မှုကောင်းကောင်းရှိဖို့တော့လူတယ်လို့ထင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
โอเคคุณนิวเนี่ยเจื้อซูบาโหนาวตูก็တော့ကျွန်တော်ဒီအမေရိကန်ပြည်တော်ဇူးอ่ะပါပဲပေးစာတစ်စောင်อีเมลနဲ့ပို့ထားပါမောင်တသနာဖြစ်ပါတယ်ခင်ဗျာကိုရန်နိုင်ဖတ်ပြပေးပ
ါအနောက်နိုင်ငံတွေဟာဒီမိုကရေစီရဲ့လှုပ်ရှားမှုကာလတခြားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကမမမမရည်တည်ပေးခဲ့တာကြောင့် NLD ပါတီအစိုးရဖြစ်လာတော့အသွင်ကူးပြောင်းရေးအစဉ်ပြေချောမွေ့စီဖို့နဲ့ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်ဤပညာနဲ့အကြံဉာဏ်များရယူနိုင်ရန်အနောက်နိုင်ငံတွေနဲ့ပုံမလင်းမြန်တဲ့ဆက်ဆံရေးတွေထူထောင်ခဲ့ကြပါတယ်ဒါကိုပညာရှင်အမျိုးမျိုးကအနောက်ဘက်ကိုရိမ့်နေပြီလို့ထောက်ပြခဲ့ကြပါရယ် တခါပြည်တွင်းငြိမ်းချမ်းရေးနယ်စပ်ဒေသတည်ငြိမ်ရေးနဲ့တစ်ဖက်ဆောင်းလင်းဖြစ်နေတဲ့စီးပွားရေးထိန်းချုပ်ရေးအတွက်တရုတ်နဲ့ဆက်သွယ်ဆောင်ရွက်မှုတွေများလာတဲ့အခါကျတော့အရှိတ်ရင်းသွားပြန်ပြီလို့ထောက်ပြလာကြပြန်ပါတယ်အခုနိုင်ငံမဲ့ဘင်္ဂါလီအရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဖိအားပေးဖို့ပြင်ဆင်နေချိန်တရုတ်နဲ့ပုံမဆက်ဆံရေးတွေတိုးမြင့်လာတဲ့အခါကျတော့အရှိတ်ပိုရင်းနေပြီလို့ဝေဖန်ထောက်ပြချက်တွေဟာ NLD အစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပဂတိမြန်မာနိုင်ငံရဲ့အခြေအနေအမှန်တွေသတင်းအမှားတွေနဲ့ကျင်းပြောင်းတဲ့လူမျိုးရေးအမြင်တွေပေါ်မှာသုံးသပ်နေကြတာလို့ပဲယူဆမိပါတယ်။တကယ်တော့အဖက်ဖက်မှနိုင်ကြနေတဲ့မြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက် NLD အစိုးရဟာအရှိန်နဲ့ရောအနောက်နဲ့ပါဒန်းတူဆက်ဆံနေတာပါ။တဖက်ဖက်ကိုအလေးပေးပြီးဆက်ဆံနေရအောင်အရှိန်နောက်အင်အားကြီးနိုင်ငံတွေမျက်စောင်းထိုးရလောက်အောင်ဒေသရင်းမှာဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံမဟုတ်ပါဘူး။နောက်ဆုံးအနေနဲ့ပြောရရင်ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေရဲ့ဖိအားတွေဟာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်အရေးစင်နာကောင်းတဲ့ဖြည့်ရှင်းရမရောက်ပဲအကြမ်းဖက်အုပ်စုတွေကိုအကာအကွယ်ပေးရရောက်နေပြီးအရှိတ်ဘက်ရင်းသွောင်းအောင်တွန်းအားပေးရရောက်နေပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့ဒီနေ့မှာဒေါက်တာလော့ကျော်စောမေးချင်ပါတယ်။ဒီရခိုင်ရေးရောက်ဒီလက်တလုံးနိုင်ငံတကာမှာတန်တမာရေးအရာထောက်ခံမှုရအောင်တရုတ်နိုင်ငံနဲ့ဟိုရင်းနှီးမှုယူရတယ်ပဲထားပါတော့လေ။ဒါကတော့ဒီရေတို့ကာလကိစ္စဒါပေမဲ့ကမ္ဘာမှာဒီစီးပွားရေးနိုင်ငံရေးဩဇာရှင်ကလည်းကြီးထွားလာနေတဲ့တရုတ်နိုင်ငံကိုရေရှည်မှာရောဒီမြန်မာနိုင်ငံကအာကိုဝါဒလိုရမယ်အလားအလာမျိုးတွေရှိနေသလားခင်ဗျ။အ
ော်ရှိပါတယ်အခုသူတို့ဒီ16ချိန်မြောက်ကွန်ကရစ်အပြီးမှာတရုတ်ပြည်ကသူစီးပွားရေး project တွေအများကြီးချလာပါတယ်။ဒါကတော့သူကအဲခုနပြောတဲ့အဲဒါကတော့ကမ္ဘာကြီးတစ်ခုလုံးကဒီ globalization ကနေပြီးတော့နောက်ဆုတ်တယ်လို့ဖြစ်တာအောင်နော်။ American ဆိုရင် TPP တို့ဘာလို့ကနှုတ်ထွက်တယ်အဲ climate change ကနေနှုတ်ထွက်တယ်ဒါမျိုးတွေပေါ့အဲ EU ဆိုလို့ရှိရင်လည်းဟိုအမေအာဖရိကအပြည့်ရောမလို့အင်္ဂလန်ကနှုတ်ထွက်သွားတယ်ဒါမျိုးတွေဖြစ်နေတဲ့အခါမှာကမ္ဘာကြီးပေါ်မှာကမ္ဘာ center ပေါ်မှာပါအဲကောင်းဆောင်မှုမဲ့တယ်လို့ဖြစ်နေပေါ့တချို့ကိစ္စတွေကတနိုင်ငံနဲ့လုပ်လို့မရဘူးဥပမာ2008ဒီငွေရေးကြေးအကြက်တဲကနေပြီးတော့ကျော်လွန်နိုင်မှုဆိုရင်အားလုံးပါဝင်နိုင်မှုလို့တယ်အဲ့ဒီအတွက်သူကအားလုံးပါဝင်နိုင်တဲ့ inclusive ပေါ့အားလုံးပါဝင်နိုင်တဲ့စီမံကိန်းဆိုပြီးတော့ဒီရှီကျင့်ဖင်ကတင်တဲ့ဒီပိုလန်မကိစ္စအဲ့ပိုလန်မကိစ္စမှာဆိုလို့ရှိရင်သူကနိုင်ငံတွေအားလုံးကလမ်းတစ်လျှောက်မှာရှိတဲ့နိုင်ငံတွေအားလုံးအနေနဲ့မိမိရဲ့ဖွံ့ဖြိုးတိုးတက်ရေး model နဲ့တရုတ်ဒီလမ်းမနဲ့ဆက်ဆက်ဖို့ဒါကိုတရုတ်ကအများကြီးအားပေးနေတယ်ဟိုတနေ့ကဗီယက်နမ်မှာချုပ်ဆိုတဲ့စာချုပ်တွေမှာဆိုရင်လေဗီယက်နမ်ကသူ့ရဲ့ဗာလဲစင်ကြံနှစ်လမ်းနဲ့စီးပွားရေးဇုံတွေတခုတည်ဆောက်ရေးကိုတရုတ်ကပိုလန်မနဲ့ဆက်ဆက်လိုက်တယ်လာအိုဆိုလည်းဒီလိုပဲလာအိုတရုတ်စီးပွားရေးစင်ကြံလမ်းတည်ဆောက်ရေးဆိုတဲ့စာချုပ်ကြီးချုပ်လိုက်ပြီးတော့လာအိုတနိုင်ငံလုံးမှာအဲ့မီယက်ထာလမ်းဖောက်ပြီးတော့အဲ့မီယက်ထာလမ်းကဟိုဒီဟိုနေ့ထီရောက်မယ်စင်ကာပူထီရောက်မယ်အဲ့ဒါလိုဟာမျိုးတွေပေါ့ဗျာသူကအဲ့ဒါတွေကိုအကုန်လုံးဖြစ်တော့အဲ့ဒီ project တွေထဲမှာဗမာပြည်ကလည်းဝင်ရောက်ပြီးပါဝင်မှုဟိုတနေ့ကကာကြုံးနဲ့တွေ့တော့မှလည်းသမရရှိချင်းပင်ကပြောတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေထဲမှာဗမာပြည်ကပါဝင်မှုအဲ့ဒါကြောင့်မလို့စီးပွားရေးလုပ်ငန်းအရာလည်းဗမာပြည်ကထဲထဲဝင်ဝင်ပါဝင်လာမှာပဲမနေ့ကချုပ်တဲ့စာချုပ်လက်မှတ်ထိုးတဲ့အထဲမှာလည်းအဲဒေါအောင်ဆန်းစုကြည်နဲ့သမရရှိချင်းဖိန်တို့ဟိုတက်တက်ပွဲမှာသူတို့အဲဗမာနဲ့တရုတ်စီးပွားရေးဗာလဲစင်ညာလန်းဆောက်ဖို့ဆိုပြီးတော့စာချုပ်ချုပ်တယ်စင်ညာလန်းဆိုတာကလမ်းပန်းဆက်သွယ်ရေးတွေပါတယ်လို့ပဲတခြားဆက်ဟိုဆက်ဆက်တွေပေါ့ဗျာဘာနာရေးအရာငွေရေးကြီးရေးအရာပြည်သူချင်းချင်းဆက်ဆံရေးအရာအဲ့ဒီအဆောက်အအုံတွေပါအကုန်လုံးတစ်စုံလုံးပါမှာဒါရီကဗမာပြည်အတွက်စီးပွားရေးအရာတစ်စုံတရာတက်လှမ်းနိုင်အောင်လုပ်ပေးနိုင်ကြတယ်လို့ထင်ရပါတယ
်။ဟုတ်ကဲ့။ဟိုတကယ်တော့ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားမူဝါဒဒီဗမလိုက်မူဝါဒဖြစ်တဲ့အတွေးခေါ်ယူဆတစ်ခုပေါ်မူတည်တဲ့ဆက်ဆံရေးမျိုးမဟုတ်ဘဲနဲ့ဒီအပြန်အလှန်လေးစားမှုတွေပေါ်မှာမူတည်ဆက်ကံမဲ့ဆက်ဆံမဲ့ဒီမူဝါဒမျိုးကိုရှင်းတုံးမဲ့ဆိုတာမျိုးကိုတခြားလုံးအခုရတားအစိုးရလက်ထက်တည်တဲ့ဒီမူဝါဒကိုပဲသူတို့ဆက်ရှင်းတုံးနေရပါဒါပေမဲ့လည်းဒီရခိုင်ရေးရောက်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးအပေါ်မှာရက်ကတ်မှုတွေရှိလာမယ်။နောက်မြန်မာနိုင်ငံအနေနဲ့လည်းကိုယ်ကျိုးစီးပွားကိုရှည်တန်းတင်စဉ်းစားဖို့လိုအပ်လာတဲ့အခြေအနေမျိုးဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံအနေနဲ့ပေါ့လေတရုတ်နဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်အနောက်နိုင်ငံတွေရဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်ဟိုဘာတွေများမျှော်လင့်လို့ရမလဲကိုအောင်သူငယ်။အဲ့ဒါကျွန်တ
ော်ပြောသွားတာလည်းရှိပါတယ်။အဲ့တော့အထူးအောင်စဉ်းစားမှာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာသာပြီးတော့စဉ်းစားဖို့လိုတယ်လို့ထင်ပါတယ်။အဲ့တော့တရုတ်ပြည်ကသူတို့ပြောကျင်တဲ့သူတို့ပြောကျင်တဲ့ကိစ္စအတိုင်းနဲ့ကျွန်တော်တို့ကဟုတ်ရှင်မှာဟုတ်မယ်ကျွန်တော်တို့ကကိုယ့်ရဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ကျွန်တော်တို့စဉ်းစားရတဲ့နည်းလမ်းကကျွန်တော်မြန်မာအစိုးရအတွက်အဓိကကျတယ်လို့ထင်ပါတယ် ဲ့တော့ကျွန်တော်ဥပမာတစ်ခုပေးချင်တာကအေယာဝတီမြစ်ကြီးကိုကျွန်တော်တို့ကချစ်နေလို့ရတယ်ဒါပေမဲ့အေယာဝတီမြစ်ကြီးကဒီတိုင်းမဲ့စီစဉ်ခိုင်းနေမှာလားပေါ့ကျွန်တော်တို့ကဒီတိုင်းသဘာဝကိုချစ်မှာလားဒါမှမဟုတ်ဆက်ဆက်ထုတ်မှာလားဒါမှမဟုတ်လည်း logistic လို့ခေါ်တဲ့ပူးစမ်းသွားလာရေးအတွက်သုံးမှာလားဒါမှမဟုတ်ရေအတွက်သုံးမှာလားပေါ့နော်ဆိုတော့အဲ့တော့ဒီအတွက်ကိုစဉ်းစားမှာကျွန်တော်တို့တိုင်းပြည်ကစဉ်းစားမှာလို့ထင်ပါတယ်အဲ့တော့ခုနပြောတဲ့တရုတ်ကဖူနာမကြီးရဲ့ခေါင်းဆောင်မှာကျွန်တော်တို့ရဲ့တိုင်းပြည်ကပြောပြောမပြောပြောပေါ့နော်ကျွန်တော်တို့ရှောင်ပြေးလို့မလွတ်တော့ပါဘူးသူတို့ရဲ့ခေါင်းဆောင်ကြားလို့ပါပြီအဲ့ဒီအချိန်မှာတော့ကျွန်တော်တို့ကခုနပြောသလိုပဲဟိုဘာခေါ်မလဲကျွန်တော်တို့ရဲ့မြေသားကျူးစီကအပြူသားအကျူးစီဘွားကပါလဲပေါ့နော်ကျွန်တော်တို့ကျွန်တော်တို့စဉ်းစားဖို့သိမဲ့အချိန်လို့ကျွန်တော်ထင်ပါ
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးဟိုတယောက်ကတော့ကိုတမောင်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုတမောင်ဝင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်တယ်ပါကျွန်တော်ဒီမြန်မာကအခုကကျွန်တော်ဆိုတာအားလည်းကျွန်တော်ကြည့်ရတယ်ရောက်နေတာတော်လူခွင့်ရေးဆိုပြီးတော့ဒီဘင်္ဂါလီကိစ္စတွေနဲ့သူကအရေးကြီးတယ်ကျွန်တော်ကတော့လောကလက်သက်ပါတော့ရအရမ်းဆိုအစိုးရကတော်တော်လေးကိုဒီဘက်ကရရှိပြီးတော့လုပ်ရတဲ့အချိန်မှာသူအလောင်းရံကနေလူခွင့်ရေးလူခွင့်ရေးလူခွင့်ရေးဆိုတာပါလဲဆိုတော့မင်းကြီးလည်းကကျွန်တော်လည်းအောင်စော်ကားပြီးတော့လာပြီးတော့ဒီရေတဲနေတဲ့လောက်ကိုဝယ်တိုက်တဲ့လူတွေတော့ပါတခေါမကုလားမကလည်းမပြောဘူးအမေရိကန်လည်းမပြောဘူးအကျွန်တော်တို့ဆိုရတယ်ပြီးတော့စစ်တပ်ကလည်းပြီးတော့ဝင်ရှင်းတော့မှအတားလူခွင့်ရေးလူခွင့်ရေးလည်းလုပ်တယ
်ဟုတ်ကဲ့ပါကုဒမောင်ဝင်းခုက Facebook ပေါ်ကနေပေးထားတဲ့စာတချို့ရှိပါတယ်ရှားပေါင်းဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအီချောဆိုတဲ့သောရရှင်ရေးထားတာကတော့မြန်မာကအရှိရောအနောက်ပါတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးပြည်လဲချင်တာတော့စိတ်ရင်အမှန်ပါနိုင်ငံရေးဘရောကဂျိုးဆိုးဝင်သွားလို့ယခုလိုဖြစ်သွားရတာပါတိတ်ပြီးဖိအားမပေးကြရင်ကောင်းမယ်ဒေါံဆန်းစုကြည်ကိုလည်းတစိမ့်ရှိအပြစ်တင်နေကြတာတွေလည်းမလုတ်တက်ပါဘူးအမှန်တော့အမေရိကန်ကမြန်မာကိုကူညီတင်တယ်မြန်မာဘက်ကရပေးတင်တယ်ဒါမှကျမတို့မြန်မာကိုသူများကမစိုးကားရဲမှဆိုပြီးရေးထားပါတယ်နောက်သောရရှင်မထွေးဆိုသူကတော့အခုဖြစ်ပေါ်နေတဲ့ရခိုင်ပြည်ထနာဟာစစ်အာဏာရှင်တို့ရဲ့နိုင်ငံရေးဘရောကကြောင့်စတင်လာတယ်ဆိုတာလူတိုင်းမငင်းနိုင်ပါအနောက်နိုင်ငံတွေကအာဏာရှင်စနစ်မှာဒီမိုကရေစီနဲ့ပြည်စုံတဲ့စနစ်တို့တွန်းအားပေးနေချင်းစစ်အာဏာရှင်တို့ကတော့လက်မလွတ်ချင်ပဲကြားရောက်လာမဲ့ပြည်ထောင်ကိုလည်းမခံချင်းမခံရဲရှိသမျှအာဏာကိုအမှုနည်းအကြမ်းနည်းနဲ့ပြည်ရဲ့မျိုးစုံတုံးပြီးလွတ်လန်းရှာခဲ့ကြတာပါမြန်မာနိုင်ငံကိုအာဏာရှင်စနစ်မှကွန်မြူနစ်ညီလန်းမကြောက်စေလိုတာကြောင့်ဒီမိုကရေစီတို့တွန်းအားပေးနေသောအနောက်နိုင်ငံနဲ့ဆက်ဆံရေးကသာပိုအရေးကြီးသည်ဟုထင်ပါသည်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကိုကိုဆိုတဲ့အကောင့်ပိုင်ရှင်ကတော့ဒီကမ္ဘာလုံးနဲ့ဆက်ဆံရေးကအရေးကြီးလို့အင်းနီးချင်းနိုင်ငံနဲ့ဆက်ဆံရေးကပိုအရေးကြီးပါတယ်။နောက်တူကတော့မထိတ်ထိတ်ကြီးဆိုတဲ့အကောင့်ပိုင်ရှင်မှာအရှိန်တော့မခွဲခြားသင့်ပါရဲ့ကိုပြည်သူလုံခြုံအေးချမ်းမှုအားလုံးနဲ့အဆင်ပြေသင့်ပါတယ်။နောက်တူကတော့နှင်းစီဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အရှိန်တော့မခွဲခြားပါတဲ့သို့တော့မြန်မာနိုင်ငံအပေါ်ကောင်းတဲ့ကိုချင်းစာတဲ့ဗန်နိုင်ငံကိုမဆိုအလေးထားသင့်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတရုတ်နဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဒီစောစောတော်တော်ရှင်တွေထဲမှာလည်းနည်းနည်းဟိုမချိနဲ့တန်နေကျွန်တော်ကြားခဲ့ရပါတယ်ဆိုတော့ဟိုဒီတခြားလုံးဒီစစ်စိုးရိုင်းနဲ့ပတ်သက်ခဲ့တဲ့စီးပွားရေးမှာဆိုလဲတနက်စားပုံစံနဲ့လုပ်ခဲ့ရဆိုတာမျိုးတွေဟိုရှိခဲ့ရဆိုတော့ကျွန်တော်ဒီနေ့ချိန်မှာပေါ့လေအင်းနီးချင်းအရာကြီးနိုင်ငံတစ်ခုနဲ့ရင်းနှီးမှုရတာကောင်းတယ်ဆိုရင်ပဲသတိထားတဲ့ဆောင်ရံရှောင်ရံတွေရောဘာတွေရှိမလဲဒေါက်တာလက်ကျော်စောခင်ဗျာ
ဒီလိုရှိပါတယ်ဘယ်နိုင်ငံနဲ့ဆက်ဆံဆက်ဆံပါနော်အင်အားကြီးနိုင်ငံနဲ့ပဲဆက်ဆံအဲအင်အားငယ်တဲ့နိုင်ငံနဲ့ပဲဆက်ဆံကျမတို့ကဘာပဲဖြစ်ဖြစ်အပြန်အလှန်အကျိုးရှိမှုပါပဲဆက်ဆံပါပဲဘယ်နိုင်ငံကမဆိုကျမတို့ကိုလာဆက်ဆံတဲ့အခါမှာပဲဟောကျမတို့နိုင်ငံကဆင်းရဲနေရှာတယ်တနာလှကြီးရဲ့လို့သူတို့အကျိုးစီးပွားမကြည့်ပဲနဲ့ကျမတို့နိုင်ငံအကျိုးစီးပွားလေးပဲကွက်ကွက်ပလေးပဲကြည့်ပြီးတော့လုပ်ပေးမှာမဟုတ်ပါဘူးသူတို့လည်းသူတို့အကျိုးစီးပွားကိုယ်လည်းကိုယ်အကျိုးစီးပွားဒီလိုပဲတွက်ကြမှာပဲအဲ့လိုတွက်ကြတဲ့အခါမှာကျမတို့ဗမာပြည်သူတွေအနေနဲ့လိုအပ်တာကကိုယ်ပြည်သူလူထုအကျိုးကိုတကယ်ကိုစားပြုတဲ့အစိုးရတည်းကရရှိထားရရပို့အရေးကြီးပါတယ်အဲဟိုတမတ်သားတို့ဟိုငါးမူသားတို့ဒါမျိုးတွေတဲ့စစ်မှန်တဲ့ပြည်သူလူထုအကျိုးကိုလောက်ကင်ပေးမဲ့အစိုးရတရက်ကိုရဖို့အရေးကြီးပါတယ်အဲ့ဒီစနစ်တရက်ပေါ်လာရေးအတွက်တော့ဝိုင်းဝန်းကြိုးစားတင်နေတယ်အဲ့လိုကိုအစိုးရကကိုပြည်သူဘက်က ยาตลอดลูกไก่ปีเมื่อสุวามิวยาเนี่ยเบลูเน่เบสสันเซซ่าปูเซียมลูที่มาเลยเดี๋ยวปีเป็กก็เข้าเกตุรุมาอามาเรียชีเกเรสระอามาเมตุรุมาเลยกาลาร์ไปตุรุดีไลยูลาซาเกย์ซารีไปตุบุมิชีเกเรเอริเกย์ซารีเลยตุรุเชียนนีราบะเบตุรุเป็กก็ตุรุเล็บเชสินตุคูพยานนีราบะปิวเป็นเปียงเลยยี่ลูกปีเชสินนี่ลูกนีราบะเอร่าจอมลูตุรุอาหุตลอรุงอาเปียวเรทมาดองปาเรปมาตัมโรนีเนี่ยเดี๋ยว
แต่ยังพิวเป็นเปียงเลยยี่ดีกูเลี้ยดแต่เนี่ยลูกพิวบาร์เดียวแต่มาเลยที่ยุคตะกูสีบัวยี่ลงอ่ะลงว่ามันเลวอ่ะสูบปีโร่ตั้งมาเลยเด็กสาวรีบาร์ดีสีบาร์เดียวแต่จำลูกแต่ชูอดีกาอายุจีระจำมารู้กูปีดูอายุกูเบก้ากูเบก้ากูเบก้าข้ามุลูลาบอลีโอเคโอเคโอเคเอร่าปาวันสุนีเบก้าเดียวตัดลาจอซ่าอู้วังสุนีกูเลยปาวันสุนีเรื่อยๆอีเมนเอฟเฟซุก้าไม่ใช่พิวบาร์ดีเนี่ยตัดลาสิ่งอารมณ์ทุกเชื้อสุขมาเนี่ย
ก่อนเรื่องซีซันทอลิมปิกอะไรสักนิดหนึ่งเนี่ยทายาทเลนส์วินิการซีซันก็เปลี่ยนไปแล้วน่าเสียใจจ้าแล้วเฉพาะเรื่องคือทายาทเลนส์ซีซันก็ทำมาค่ะฟิวเอร์ก็ทอลิมปิกนี่แหละซีซันวินิการทายาทเลนส์ซีซันด้วยก็ฟิวเอร์เฟสต์ฟอลส์ทำยันนาฟิวเอร์พามิสนิวส์มาเลยน่าเสียใจมาเลยใช่ มาวันยี่ยมยินเต็มใจในวิวซีซันที่เสมอเรนเปิดตัวอาจารย์เป็นวิวเป็นจริงเลยปีรอวิวอีกันนี่ปีรอเนื้อตาดีและสังเกตนามาเด็กที่เชนเรนและสังปาจริงเลยแล้วพี่ก็ตรวจจุนี่อะไรเอฟซีเจตุยนั่นยังยี่เชนเรนเปิดตัวก็วันที่มีอยู่สามเจตุยก็ยิ่งพูดยังยืดยันได้ส่วนน้องจะมารอวิวอีกก็สายตาบุเพิกเข้าไปเนาะสายการในซาปูเมสุยวิวเอเมริกันแต่ยามาวันซีซันนู้นเลยมูปีรอสายจิตาแม่ชี้ยังอาเซงา ยังคงสารใจสุขสายตาหนังจาวายอีเมลพิบูเมสุยเพิ่มมิสเซตวิวเอ็นยูสต์คอมโฮยามาพิมาเปิดจามยาสิสินสูบยูยินไหมไหมเฟซบุ๊กต้องพิวเอ็นดูเรนี่เนี่ยเลยมารู้ที่ยามาพิกาเปิดจามยาสิสินเพื่อสายเด็ดเข้ามาเลยเฟซบุ๊กสามยานามาลาบยูยินได้ไหมไหมเนาะเฟซบุ๊กมาพิวเอ็นยามาวันสามยานาพิเกพิวเอ็นเพิ่มมิสนิวส์เรื่องสามยานาโกตัวบยูจะมารู้สิ่งเมสเซจโฟนไหนก็ได้ไหมแม้จะดูเรื่องลาบยูยินไหมไหม
ตอนนี้สิ่งที่ต้องเปลี่ยนเป็นผู้ล่าจ้างมาเรื่องสั่งเงินจุดนี้มาเองเพราะอเมริกันต่างกันในทางสังคมนั้นมีดิสเซนบาลาตัวใหญ่ตัวหนึ่งในนิมเนปซีซันด้วยก็อเมริกันพิรันสุมิโรวาชิงตันดีซีกันในไต้หวันเป็นนิราพยาบาลเลยคุณทัศน์เลสิทัวร์เป็นนิราตนาอิซาซีเซนซาซงโกมันเช่นนายกันในกุนไอทีเดจเนลเซนนายกันในนิกินตนาไอทีเดจเจมบิโรน่าเซนนั่งจ้าวเลยตัวหนึ่งในนิยามไปมาเนี่ยมาดิโมครีซี ยี่สิบหนึ่งกันยามาพิกาเปียซ่าอุสิตูอามีเอปิรันเดรินตงตัชเน่กวาดลาทูจ้าสัมจัตเรียมยาสาเรตเรียมเปอร์เซนต์กันดารีน่าเซนจายาบุชิบาริเช่คูปิโอเมริกาตันยัดหนึ่งในนิมเนปไปไต้หวันมีเรตเรียมจิงจูกูท็อกเคียนยูตะกับจอบจ้าเปียบาอุมิเช่
อเมริกันทะเลาะกับสนิทในมันในไปมารีพับลิกันพรรคก็ติดตัวเนี่ยคงอุบลิจังก็ตีพิวไปเลยเด็ดด้วยแต่เมื่อโดนัลด์ทรัมป์ก็ชี้จุดของพิวไล่ไปแต่ฮะอเมริกันทำไมมาชี้มาส่งคงชอบจะพิจารณาพิจารณาแต่เมื่ออินดิวมาแสดงดาวดูพิวสบายเลยอเมริกันโดนัลด์ทรัมป์ทำไมอ่ะทริลเลนต์มูชีเนี่ยคงอุบลิจังก็ทักคำเองอาจจะทำให้กังวลเรื่องเลือกกูเมนสันนิษฐานไปอ่ะทะเลาะต่อมาตีพิวไปเกิดแบบพิบิตีอุบลิจังก็ดิโมแครตเป็นปาร์ตี้วันนี้ก တ်ပြီးဗက်တီကန်ကိုမပြန်ခင်စနေနေ့မှာဘင်္ဂလားဒေ့ရှ်ခရီးယန်ဖုံးတော်ကြီးတွေတီလာရှင်တွေနဲ့တွေ့ဆုံရမှာ Terrorism of Gossip လို့ခေါ်တဲ့ဗဇက်စီးမဆောင်ပဲပြောကြားခြင်းဟာဘာသာပေါင်းစုံကိုဘလို့ထိခိုက်စေလဲဆိုတာကိုမိန့်ကြားခဲ့ပါတယ်ရေမောပြီးပြောကြားခဲ့တဲ့သူ့ရဲ့မင်းကွန်းနဲ့မှာဖျားသားတော်တမိတော်တွေဟာသာသနာရေးလှုပ်ဆောင်မှုတွေမှာကျင်နာမှုရှိဖို့နဲ့ဗဇက်စီးမဆောင်ပဲမပြောကြဖို့တတိပေးပါတယ်သူကိုယ်ရင်ကြုံတွေ့ဖြတ်သန်းလာတဲ့အတွေ့အကြုံကနေပြောတဲ့ပူဟန်မင်းကြီးရဲ့ပြောကြားချက်တည်းမှာဒီသားတော်တမိတော်တွေဟာစကားတစ်ခုမပြောခင်မှာကိုပြောမယ့်စကားဘယ်ထိတက်ရောက်နိုင်လဲဆိုတာစဉ်းစားပြီးထိမ့်သိမ့်သိမ့်သိမ့်ပြောကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်မှဟယ်မန်ပြည်နယ်မှာမကြာသေးခင်ကတာလီဘန်တွေကိုရှင်းလင်းတဲ့စစ်စင်ရေးတစ်ခုတွင်တာလီဘန်တွေအဓိကဝင်ငွေရနေတဲ့မွေးစေးဝါးတွေကိုဖျက်ဆီးနိုင်ခဲ့ပြီးအမေရိကန်ဒေါ်လာတန်း50လောက်တန်ဖိုးရှိမယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထိပ်တန်းဗိုလ်မှူးကြီးကပြောပါတယ်
ဆေးတိုက်ပွဲပြီးကြတဲ့ကမကြရတော့တဲ့ကြိုးတင်သတိပေးအချက်ပေးဥပဒေတွေကိုပထမဆုံးကျင့်တဲ့ဟာဝိုင်မှာကြားလာရပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားကနျူကလ িয়ার တနင်္ဂနွေနေ့ညနေဘက်6:00နာရီခန့်ကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19kHz 106.5တောင်ညာလိုင်းတို့မီတာ19kHz 105.6ညာလိုင်းတို့မီတာ19kHz 106.5တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ပါတယ်။ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.